ဇယအင်းမြေကဝါမှာအထူးအရေးကြီးဆုံးအရာတွေတဲ့ရိတ်ခါကထိတ်ဆုံးကရှိနေပါတယ်။ကဘာဘူးလူသားကဒီနေ့လူသားအထိအသက်ရှင်သန်မှုရိတ်ခါနဲ့အာဟာရဖြည့်တင်းရပြီးမျိုးဆက်တစ်ဆက်ပြီးတစ်ဆက်ဆင့်သက်လာတာလည်းဖြစ်ပါတယ်။ရှေးဦးလူသားတွေခင်မလက်စင်မရှိမော်တော်ကားမရှိလေယာဉ်များမရှိဒုံးများမရှိအာကာသယာဉ်မရှိအင်တာနက်မရှိ iPhone မရှိလဲရိတ်ခါကရှိပါတယ်။ဒီအတွက်ရိတ်ခါထွက်ဖို့အထောက်ရတဲ့စိုက်ပျိုးရေးဟာလူသားတွေရဲ့အမွေအနှစ်ဖြစ်ပါတယ်။ဒါကြောင့်လဲစိုက်ပျိုးရေးအမွေဆိုတာအနာဂတ်အတွက်အမွေအနှစ်ပါပဲလို့ကုလသမဂ္ဂကပြောတာပါ။ဒီသဘောတရားကိုအခြေခံပြီး GS ကမ္ဘာလုံးဆိုင်ရာအရေးကြီးသောစိုက်ပျိုးရေးအမွေအနှစ်စနစ်တွေကိုကုလသမဂ္ဂက2002မှာစတင်ချမှတ်ပါတယ်။ဒီစနစ်ဟာလူသားတွေနဲ့နေထိုင်ရာဒေသယဉ်ကျေးမှုဒါမှမဟုတ်စိုက်ပျိုးမြေရှုခင်းဒါမှမဟုတ်ဇီဝရုပ်သွေနဲ့လူမှုဝန်းကျင်အဆက်အဆက်ဖြစ်ပါတယ်။2005ကစလို့26နိုင်ငံက86နေရာကိုစိုက်ပျိုးရေးရာအမွေအနှစ်နေရာရင်းလို့သတ်မှတ်ခဲ့ပြီးလောလောဆယ်မှာတခြား6နိုင်ငံကနေရာ10ခုကိုဒီလိုပဲသတ်မှတ်ဖို့အဆိုပြုလာပြီးလက်ခံရရှိထားတယ်လို့ FAO ကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်ဒီစနစ်အကောင့်ထဲပုံနေတဲ့နိုင်ငံစီးရင်မှာမြန်မာနိုင်ငံကိုမတွေ့ရပေမဲ့2013မှာအလို့ရုံဆွေးနွေးပွဲဆိုင်ရာအစီအစဉ်ခံစားတင်ထားပါတယ်ဒီစိတ်ခါစားမှာကဘာမမြန်မာနိုင်ငံဟာရာသီဥတုအစွန်းရောက်တဲ့တန်းမကြာခဏကြုံရပြီးရာသီဥတုပုံမှန်မရှိတဲ့နိုင်ငံလို့ဖော်ပြထားပါတယ်ရာသီဥတုအပြောင်းလဲကြောင့်စိုက်ပျိုးရေးထုတ်ကုန်ကအတက်ကျရှိတယ်လို့လည်းပြောပါတယ်မြမစပကြီးလို့တင်စားတဲ့အေယာဝရီတိုင်းကျိုက်လက်မြို့နယ်ကလေသမားတစ်ယောက်ကတော့ဒါကိုကိုတွေ့ကြုံနေရတာပါ
ရာသီဥတုမမှန်တော့စိုက်ကပြူရတာတော့ဒုက္ခရောက်တာပေါ့အရင်တော့ရာသီဥတုချိန်နေမှန်းနေတော့လေစိုက်ကပြူရတဲ့အလုပ်ကအဆင်ပြေတယ်။စဘာအထွက်တိုးတယ်ဆိုတာကတော့ရာသီဥတုပေါ်မူတည်တာပဲ။ရာသီဥတုကောင်းရင်စဘာရတာပဲ။ရာသီဥတုမကောင်းရင်နောက်ပြန်လုကားတဲ့စဘာနဲ့စဘာအထွက်ဆုတ်တာပေါ့။ပုံမှန်ပဲစိုက်နေရတာပေါ့။ဝါစုဝါကောင်ဝါကောင်လားနောက်ဆုံးပေါ့။တော်တော်ကြီးနောက်ကျတဲ့လူကြတော့လေတော်သလင်းဖြစ်သွားအောင်စဘာအိုးမထွက်တော့လေ။
ဒီမှာနိုင်ငံနဲ့ပတ်သက်တဲ့ FAO အစည်းအဝေးကစားမှာတိုင်းပြည်ဖွံ့ဖြိုးရေးနှောက်ကြတဲ့အတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဘူတုတနဲ့အချက်လက်တွေလက်ဆင့်ကမ်းမျှဝေတဲ့အပိုင်းမှာအားနေတယ်လို့လည်းဖော်ပြထားပါတယ်။ ARR တိုင်းကလေသူမတစ်ယောက်ကတော့စိုက်ပျိုးရေးဌာနကသူတို့စီလာတာစိုက်ရေးပျိုးရေးပညာပေးဖို့မဟုတ်ပဲချီးမွေကိစ္စအတွက်ပဲလို့ပြောပါတယ်
။စိုက်ပျိုးရေးဌာနကဘာလုပ်လဲဆိုတော့ဗန်ဂျွေးလာလာတောင်းတာပဲရှိရဲ့။ရန်ကျွေးကျန်တဲ့လေသမားတွေတောင်းတယ်12လပိုင်းကိုရင်ပေးရမယ်ပေါ့နော်။အပြင်ဖမ်းမယ်ပေါ့။တခါကြလဲတလတစ်ခါလောက်ပေါ့အဲ့လိုပြောတယ်။တခါလေကြာရင်သူတို့မလာဘူးပေါ့။အဲဥက္ခရာကိုတောင်းခိုင်းတော့ဥက္ခရာစီဝဲခေါ်တာပေါ့လေသမားကိုတက်ရမယ်ပေါ့။အဲ့လိုတက်တဲ့အခါကျတော့ကိုယ်ကလည်းဘာလဲပေါ့။အဲ့လိုစိုက်ပျိုးရေးဌာနလာပေါ့။အဲ့လိုသွားတဲ့အခါကျမဟုတ်ဘူး။အဲ့မှန်ကျွေးတောင်းတာပဲ
။ဒီတက်ပကိုးတိုင်းမှာရေကြီးသွားပြီပဲ။ပြောပါကျော်ပေါ့ဒေသမှာရွေးလွှမ်းမှုတဲ့တံခါးရပဲ။ရေသိမ့်ကျင်ရောက်မှမိုးကရွာနေတော့မယ်လို့လည်းပြောပါတယ်
။လောတဲ့ရတော့ဒီမှာဟိုရိတ်တဲ့လူကရိတ်တော့မပြန်တော့မဆိုင်သေးဘူး။ဒီနေ့ကတော့ကောင်းကောင်းမယ်တော့ထင်တာပဲအသီးလေးတွေတော့ကောင်းတယ်လေအရာတိဥရုမဖြတ်ဖြစ်ရင်တော့ကောင်းမယ်အခုကတော့ရွာလိုက်တိတ်လေရွာလိုက်တိတ်လေပေါ့အဲ့ဒါမိုးရွာထဲမှာတော့လုံနေကြတာပေါ့နော်တပါရေးလို့ရတဲ့လူကတော့မိုးရွာထဲမှာရေးလိုက်ပုံလိုက်ခြွေလိုက်ပေါ့အဲ့လိုမျိုးတော့လုံနေတယ်။ мян ဆိုတယ်လေဒလီတို့ဟိုဝါတာဘလူးတို့နဲ့အုပ်ရတာပေါ့
တချို့လေသမားတွေဟာအင်တာနက်သုံးကြပြီးတာဝန်ရှိဌာနဆိုင်ရာတွေကိုအမကုတ်တော့ပဲစိတ်ပြိုးရရဖျားဖျားကိုအွန်လိုင်းကနေလိလာကြပါတယ်
ဟိုနိပညာအဖွဲ့လေးတွေလိုင်းမမှာတွေ့တာရေတပွန်လို့အဖွဲ့မျိုးလေးတွေပေါ့နော်အဲ့လိုမျိုးတွေဆိုရင်အဲသွားဘယ်လိုလုပ်ရမလဲခေါင်းကိုအမြန်ဆွေးအောင်ဘယ်လိုလုပ်ရမလဲအဲရိုးပြက်တွေကိုမိရှို့တာဘယ်လိုပေါ့နော်အဲ့လိုမျိုးကြတော့ကျမတို့ကြတော့လေအဲ့ထက်ကလိုက်ပြီးကြီးကြီးမှတ်တာပေါ့အရင်တော့ကိုတိကိုလုံနေတဲ့နီးနဲ့အခုကိုတိတဲ့နီးနဲ့ကမတူဘူးလေအဲ့လိုကြတော့ပြောင်းလဲသိတဲ့ဟာဆိုကိုပြောင်းလဲရတာပေါ့
နိုင်ငံစားနပ်ရိက္ခာဖူလုံရေးအတွက်စိုက်ပျိုးရေးကဏ္ဍကအဓိကကျတာအငင်းပွားစရာမလိုပဲဒါကြောင့်မို့လဲစိုက်ပျိုးရေးကနိုင်ငံဖွံ့ဖြိုးရေးနဲ့စီးရဲမှုလျှော့ချရေးမှာအထူးအရေးပါပါတယ်ဒီပြမြို့ဝကျွန်းပေါ်ဒေသမှာရှုံမရှိမြောင်မရှိတောင်မရှိမို့ PDF ပြည်သူကာကွယ်ရေးတပ်ဖွဲ့တွေမလှူရှားနိုင်ပဲရှိတဲ့လူတွေစိုက်ပျိုးနိုင်ပါတယ်စစ်ကောင်စီနဲ့ PDF တွေတိုက်ပွဲဖြစ်ပွားနေပြီးတူမီနဲ့ဒေါ်လာရင်းစားခဲ့တဲ့ချင်းပြည်တွေဟာရိုးရာတလိလီဂရစ်တောင်ယာစိုက်ပျိုးရေးကိုအားထားရပါတယ်။ရှစ်ပြောင်းတောင်ယာစနစ်နဲ့စိုက်ပျိုးကြတာဖြစ်ပြီးတိုက်ပွဲတွေကြောင့်အရင်ကလိုမစိုက်ပျိုးနိုင်တော့ဘူးလို့တိတိမြို့နယ်ကတောင်သူတစ်ယောက်ကပြောပါတယ်
။အမ်ဆန်ယောဟီအန်မန်ဟုံဟမ်စပိုင်နော်ဒီတော့လောပိုင်
နိုင်ငံရေးအခြေအနေမကောင်းတဲ့နောက်ပိုင်းရွှေပြောင်းတောင်ယာလုတဲ့သူနည်းလာတယ်။ကျွန်တော်တို့တောင်ယာကင်းနဲ့ကလေးတိတိလက်မကြီးနဲ့နှီးတော့တိုက်ပွဲတွေဖြစ်တဲ့အခါကြောက်တော့တောင်ယာမလုရဲတော့တာပါ။ပ
ပြီးတော့နိုင်ငံကြီးမကောင်းတဲ့နောက်ပိုင်းရွာတွေကနေလူတွေတခြားနေရာပြောင်းကြတာလုံးမဲ့သူမရှိတာလဲပါပါတယ်ဒီလိုနေရာတွေမှာစိုက်ပျိုးမဲ့လူနဲလာရုံမကစိုက်စရိတ်ကလည်းကြီးမားပေမဲ့ရိုးရာမပြတ်စိုက်ပျိုးသူတွေကစိုက်ပျိုးနေကြပါတယ်ဒီမှာတကယ်ဟာတိုင်းသားပေါင်းစုံမိတင်းနေထိုင်နေတဲ့နိုင်ငံဖြစ်ပြီးတနေရာနဲ့တနေရာ စိုက်ပျိုးရဲ့ပုံစံကလည်းကွဲပြားပါတယ်။ကွဲပြားပေမဲ့မြေပြားမှာစိုက်ပျိုးရာရောတောင်ပေါ်မှာစိုက်ပျိုးရာကပါရှေးပဝေသနီကလေးကယူဆက်တစ်ဆက်ကတစ်ဆက်စစ်တက်လာတာဖြစ်တဲ့အတွက်စိုက်ပျိုးရေးဟာနိုင်ငံအမွေအနှစ်တစ်ခုလည်းဖြစ်ပါတယ်ရှင်။